ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသကခွဲထွက်ရေးသမားတွေရှိကိုလက်နက်တွေမရောက်အောင်ကာကွယ်ရမှာအကူအညီပေးဖို့နဲ့အဲ့ဒီဒေသကစစ်သွေးကြော်တွေငြိမ်းချမ်းရေးရအောင်လှုပ်ဆောင်လာအောင်ရုရှားကဩဇာသုံးပေးဖို့အမေရိကန်သမ္မတဘရက်အိုဘားမားကရုရှားကိုပန်ကြားလိုက်ပါတယ်။သမ္မတအိုဘားမားရဲ့ဥရောပသုံးနိုင်ငံခီးစဉ်မှာယူကရိန်းအရေးကိုအဓိကထားဆွေးနွေးမယ်လို့မျှော်လင့်ထားကြပြီးအခုသူ့ရဲ့ခီးစဉ်တွင်ပထမဆုံးတွေ့ရောက်ခဲ့တဲ့ပိုလန်နိုင်ငံဝါဆော့မြို့မှာအင်ကာနီကအခုလိုပြောကြားလိုက်တာပါ။တကယ်လို့ရုရှားဘက်ကနောက်ထပ်ရန်ဆောင်မှုတွေလှုပ်လာမယ်ဆိုရင်နောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်တာလိုမျိုးတံပိုးကြီးကြီးပေးဆောင်ရမယ်ဆိုတော့ကိုပိုလန်သမ္မတဘရိုနီစလော့ကိုမိုရော့စကီကပါသဘောတူခဲ့တယ်လို့လည်းပြောပါတယ
် Basic principles of territorial integrity and sovereignty
နေမည်ပိုင်ဆိုင်မှုအထောက်ချာအာဏာနဲ့လွတ်လပ်ခွင့်ဟာလူသားတွေရဲ့အခြေခံရပိုင်ခွင့်တွေမို့နိုင်ငံသားတိုင်းဟာသူတို့နိုင်ငံရဲ့အနာဂတ်အတွက်ကိုယ်တိုင်ဆုံးဖြတ်ခွင့်ရှိရမှာဖြစ်ပါတယ်။ဒါဟာဥရောပနိုင်ငံမှာလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာလုံခြုံအေးချမ်းမှုရှိခဲ့တာရဲ့အဓိကချက်ဖြစ်ပြီးအခုခါမှာဒီလုံခြုံအေးချမ်းမှုဟာခရိုင်းမီးယားကိုရုရှားဝင်သိမ်းတာနဲ့ယူကရိန်းရှေ့ပိုင်းဒေသတွေမှာရုရှားရဲ့လှုပ်ဆောင်မှုတွေကချိမ့်ချောက်နေပါပြီလို့ပြောထားတာပါ။ယူကရိန်းအနေနဲ့ဆက်ဆံရေးကောင်းမွန်အောင်ဥရောပနဲ့လုပ်ရမလား၊ရုရှားနဲ့လုပ်ရမလားလို့ရွေးနေကြမလို့ဘူးလို့ထင်ကြောင်းနဲ့သမ္မတဥပမာကပြောပါတယ်။ပင်လယ်နဲ့ဘော်တိတ်ပင်လယ်ပြင်တွေမှာရေသက်အင်အားပိုပြီးချထားတာအပေါ်ဝင်ဥရောပမှာတက်တာအလှည့်ကျချထားရင်းနဲ့စီးရီးလေ့ကျင့်မှုတွေတုံ့ပြန်နိုင်မှုတွေဒေါ်လာတန်တထောင်ရထားဖို့အမေရိကန်သမ္မတဘရက်အိုဘားမားကအဆိုတင်သွင်းလိုက်ပါတယ်။ဒါပြန်တာဟာနေတိုးမဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးအတွက်လှုပ်ဆောင်ပေးဖို့အမေရိကန်ဘက်ကထားရှိတဲ့မပြောင်းလဲတဲ့သဘောထားကိုပြသလိုက်တာလို့လည်းပြောပါတယ်။